အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ recorder မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာနှစ်ခုကိုချင်းကာဝေးတပ်ဖွဲ့တွေကနိုဝင်ဘာလ12ရက်ညပိုင်းကစပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုဝင်ဘာလ13ရက်နေ့မှာအပြီးသိမ်းပိုက်နိုင်ခဲ့တာပါ။တိုက်ပွဲတွေအတွင်း recorder မြို့ကန်တွေဟာအိန္ဒိယဘက်ကိုစစ်ဘေးတိမ်းရှောင်ခဲ့ရတာဖြစ်ပြီးတော့အခုတိုက်ပွဲတွေငြိမ်သက်သွားတဲ့နောက်မှာတော့တိမ်းရှောင်နေတဲ့ဒေသခံတွေပြန်လည်ဝင်ရောက်ရေးနဲ့အုပ်ချုပ်ရေးဖော်ဆောင်ဖို့ဆောင်ရွက်နေတယ်လို့ CNF CAN ချင်းမျိုးသားတက်ဦးချင်းမျိုးသားတက်မတော်ပြောခွင့်ရဆလိုက်ထက်နေက VOE ကိုပြောပါတယ်
အဓိကကတော့အခုကျွန်တော်တို့ဒီတစ်ဖက်ကန်းကိုကူးသွားတဲ့စစ်ဘေးရှောင်ကိုပေါ့အဲ့ဒါဒီကိုပြန်လည်ဝင်ရောက်နိုင်ဖို့အခုကစပြီးတော့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်တယ်မကြခင်မှာပဲဒီအုပ်ချုပ်ရေးတွေပုံဆောင်ဖို့ကျွန်တော်တို့တခါတည်းတိဆောက်ဖို့ကျွန်တော်တို့ပြင်ဆင်နေတာဖြစ်ပါတယ်ဟုတ်ကဲ့
ဒေသခံတူကလည်းဒီကနေ့နိုဝင်ဘာလ15ရက်နေ့ကစလို့အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့စစ်ဘေးရှောင်တွေ recorder မျိုးတွေကိုပြန်လာကြတာဖြစ်ပြီးတိုက်ပွဲတွေမရှိတော့တဲ့အတွက်လည်းပုံမှန်ပြန်နေလို့ရပြီလို့ဒေသခံတူကပြောပါတယ
်အခုကချိန်တွေကငင်းနေပြီဗျပုံမှန်လိုလည်းကနေပြီဗျသူကများဆိုတော့ပြန်ချပြီဗျဟာအခုကအောက်မြို့ထဲပြန်လို့ရပြီဗျဒီအောင်ပြန်ရေးတဲ့သူတွေလည်းရှိရပေါ့
အခုအခါတိုက်ပွဲတွေကြောင့်ပိတ်ထားတဲ့ recorder မျိုးကအမှတ်1နဲ့အမှတ်2ဆက်သွယ်ထားတဲ့လမ်းကိုလည်းပြန်အသုံးပြုလို့ရပြီဖြစ်တဲ့အကြောင်းချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်စစ်တပ်တပ်ဆွဲထားတဲ့စခန်းနှစ်ခုကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်လက်နက်အများအများနဲ့စစ်သားတချို့ကိုဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီဘက်ကတပ်သားအများအပြားနဲ့အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါအဲ့ဒီထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုနိုဝင်ဘာလ14ရက်နေ့မှာအိန္ဒိယအစိုးရကမြန်မာနိုင်ငံဘက်ကိုရဟတ်အင်နဲ့ပြန်ပို့ဆောင်ပေးခဲ့တယ်လို့ချင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ recorder မျိုးဟာအိန္ဒိယမြန်မာနယ်စပ်မျိုးတစ်မျိုးဖြစ်ပြီးတော့နှစ်နိုင်ငံကုန်စည်ကူးသန်းရောင်းဝယ်ရေးကောင်းတဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်။တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်လည်းနေအိမ်တချို့ပျက်စီးဆုံးရှုံးခဲ့ရပါတယ်ခင်ဗျာ။